အာဖရိကတိုက်ကုန်သွယ်ရေးသဘောတူညီချက်ကိုတရားဝင်ဆက်တင်လိုက်ပါပြီ။နိုင်ဂျာနိုင်ငံမှာကျင်းပတဲ့အာဖရိကသမ္မတထိပ်သီးညီလာခံအတွင်းအာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာသဘောတူညီချက်တင်မှာအာဖရိကတိုက်ရဲ့စီးပွားရေးအကြီးဆုံးနိုင်ဂျီးရီးယားနိုင်ငံနဲ့ဘီနင်နိုင်ငံတို့ကတနင်္ဂနွေနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါကြောင့်ကုန်သွယ်မှုသဘောတူညီချက်မှာအီရီထရီးယားတနိုင်ငံပဲမပါဝင်သေးပဲကြန့်ရှိနေတာဖြစ်ပါတယ်။ဒီသဘောတူညီချက်အောင်မြင်မယ်ဆိုရင်တော့ဒေါ်လာ 3.4 ထရီလီယံတန်ဖိုးရှိမဲ့လွတ်လပ်စွာကုန်သွယ်ရေးအဖွဲ့ကြီးဖြစ်လာပြီးအလုတ်အကင်နဲ့ဖွံ့ဖြိုးမှုကိုဥဆောင်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။အိမ်မက်ဟောင်းကအကောင့်ထဲပေါ်လာခဲ့ပြီးအစပြုခဲ့ကြတဲ့ပုံကိုကြီးများဂုဏ်ယူနိုင်ကြပြီလို့အာဖရိကသမ္မတရဲ့ကော်မရှင်ဥက္ကဋ္ဌကတနင်္ဂနွေနေ့မှာပြောပါတယ်။ AFCFTA လို့ခေါ်တဲ့အာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာရဲ့အောင်မြင်မှုကအာဖရိကပြည်သူတွေလိုလားနေတဲ့ကြွယ်ဝမှုနဲ့ဘဝအသားရမှုတွေကိုလက်တွေ့အကောင့်ထဲပေါ်လာစေမဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်စမ်းသပ်မှုဖြစ်လိမ့်မယ်လို့လည်းအာဖရိကသမ္မတရဲ့ဥက္ကဋ္ဌအီဂျစ်သမ္မတအဒယ်ဖာတာ LCC ကပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတရားဝင်ဆက်တင်လိုက်တဲ့အာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာသဘောတူညီချက်ရဖို့အတွက်တော့18နှစ်ကြာအချိန်နဲ့ဆွေးနွေးညှိနှိုင်းခဲ့ရတာဖြစ်ပါတယ်။